မှာဆိုတော့ Uber တို့ Lyft တို့အမျိုးမျိုးပေါ့နော်ထိုင်းမှာဆိုလည်းထိုင်းလျောက်သူ့စီစဉ်နေသူရှိကြတော့မြန်မာနိုင်ငံမှာလည်းအဲ့ဒီသဘောလား Oway Bike ကိုစတင်လှုပ်ဆောင်ရတဲ့ရည်ရွယ်ချက်ကဘာများပါလဲခင်ဗျ။
ကျွန်တော်တို့အဓိကလေဒီရန်ကုန်အခုကတော့ကျွန်တော်တို့ရန်ကုန်မှာရှိတယ်မန္တလေးမှာကျွန်တော်တို့ရှိပြီပေါ့နော်ရန်ကုန်ကျွန်တော်တို့အဓိကပထမဆုံးစလုပ်တဲ့အဓိကရည်ရွယ်ချက်ကဘာလဲဆိုတော့ရန်ကုန်မှာကတက္ကစီတွေကများတယ်ဒါပေမဲ့ဈေးနှုန်းကဟိုပြောချင်တဲ့ဈေးနှုန်းဖြစ်နေတာတခုရှိတာပေါ့နော်နောက်တစ်ချက်ကကျွန်တော်တို့ဒီမှာဟိုတက္ကစီတွေကိုသေသေချာချာ register လုပ်ထားတာမတွေ့ရဘူးဗျာကျွန်တော်တို့ရန်ကုန်မှာဆိုလိုချင်တာကတက္ကစီ driver တယောက်ကလည်းပဲကျုံတဲ့ driver အဲကျုံတဲ့ကားကိုတက်မောင်းနေတယ်လို့ဖြစ်တယ်ဆိုတော့တခုဖြစ်လာတယ်ဆိုရင်လုံခြုံစိတ်ချမှုကအရန်ကိုအားနည်းနေတာတွေ့ရတယ်ဗျာဆိုတော့ကျွန်တော်တို့အဓိကအဲ့ဒီလိုမျိုးအခြေအနေမျိုးတွေမှာတက္ကစီ driver တွေနဲ့တက္ကစီတွေကားတွေကို properly register လုပ်ပြီးတော့ဒီကျွန်တော်ပေါ်လာကတော့တခြား international ဒီ ride hailing model တွေနဲ့တော့သိပြီးတော့မကွာပါဘူးခင်ဗျာအတူတူပါပဲဒါပေမဲ့အဓိကကျွန်တော်တို့ local နဲ့အရန် fit ဖြစ်အောင်လို့ဒီမှာရှိနေတဲ့ existing taxi driver တွေကိုပဲပို့ပြီးလုံခြုံစိတ်ချရတဲ့ဝန်ဆောင်မှုတစ်ခုပေးနိုင်အောင်လို့ကျွန်တော်တို့ဟို upgrade လုပ်ပေးတဲ့သဘောပါခင်ဗျာ
အဲ့တော့ Uber ride ကို mount လုပ်တဲ့သူတွေကအော်လက်ရှိမှာတက္ကစီအဖြစ်နဲ့မောင်းနေတဲ့တဘောကအဲ့တော့ရေမောင်းလိုက်ရင်အနီရှိတဲ့သူတွေပဲဖြစ်ရမှာလားခင်ဗျအဲ့လိုလား
အာဟုတ်ပါတယ်ခင်ဗျရေမောင်းလိုက်ရင်ကဒီမှာတက္ကစီမောင်းနေဆိုလို့ရှိရင်ဂါကြီးလိုက်ရင်လို့ခေါ်တယ်ရေမောင်းလိုက်ရင်အမျိုးလိုပါတယ်ခင်ဗ
ျကအဲ့တော့ဂါကြီးလိုက်ရင်တော့ဟိုပေါ့ဟိုနံပါတ်ပြားလည်းအနီတို့ရှိပြီးသားသူတွေအနေနဲ့ Oway Ride မှာဟိုပါဝင်ကျင်တယ်ဆိုလို့ရှိရင်သူတို့ဘာတွေများလှုပ်ဆောင်ရပါလဲခင်ဗျအ
ာဟုတ်ကဲ့ကျွန်တော်တို့ဒီအဓိကကတော့ကျွန်တော်ပြမသော registration process တစ်ခုရှိရပါတော့เนาะဒီ taxi မောင်းနေတဲ့ရေမောင်းနေနေနဲ့ကျွန်တော်တို့က register လုပ်မယ်ဆိုလို့ရှင်တက်တဲ့ကိုရေးကိုယ်တာအချက်လက်အပြည့်စုံကျွန်တော်တို့တောင်းတောင်းပါတယ်ခင်ဗျာပြီးလို့ရှင်အဲ့ဒီကိုရေးကိုယ်တာအချက်လက်အပြည့်စုံမှာပြမနေလဲဆိုရရက်ွက်ထောက်ဆက်ရထောက်ခံတာရက်စက်ထောက်ခံတာအကုန်လုံးတို့ရပါတော့เนาะပြီးရင်တော့ကျွန်တော်တို့သူတို့ဒီကျွန်တော်တို့ရဲ့ application နဲ့ပတ်သက်ပြီးတော့ training ပေးတယ်ခင်ဗျာ technology နဲ့ပတ်သက်တဲ့ training တွေပေးတယ်ပြီးရင်သူတို့ဒီရေမောင်းနေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဟုတ်ကဲ့လို့ပြောမလဲ safety နဲ့အဓိကတော့ဟို defensive driving နဲ့ပတ်သက်တဲ့ training တွေကျွန်တော်တို့ပေးပါရယ်ဗျပြီးပြီဆိုလို့ရှိရင်တို့စပြီးတော့အစမ်းမောင်းဝင်ပေးပါရယ်စမောင်းပြီးတော့အစမ်းမောင်းလို့အဆင်ပြေတယ်ဆိုလို့ရှိရင်ကျွန်တော်တို့တစ်ပတ်အတွင်းမှာကျွန်တော်တို့တို့ Uber Ride ရဲ့ permanent driver အနေနဲ့သတ်မှတ်ပေးပါရယ်ခင်ဗ
ျဟုတ်ကဲ့အဲ့တော့တို့ဈေးနှုန်းကြတာပေါ့တပည့်ရခင်တို့အဖြစ်ပေါ့တပည့်ကဆိုကြပါစို့အာစုလျာနေပြီးတော့ကျွန်တော်တို့ဟိုဟန်တာဝီအဝိုင်းကိုတွားကျင်နေဆိုရင်ဥပမာအဖြစ်တပည့်ကတရားကြမယ်ဆိုရင်တို့အနေနဲ့ရခိုင်တော့အပြင်ဘယ်လောက်ရသလဲအဲ့ဒါကတော့ဘယ်လိုမျိုးကြေးတွေရောဘယ်လိုတတ်မှတ်သလဲဗျဟိုဟိုဟာနဲ့ company နဲ့ဟိုဟာ driver က
ဟုတ်ကဲ့ driver က 90% ရပါတယ်ခင်ဗျကျွန်တော်တို့ဒီမှာဟိုကျွန်တော်တို့ local company တခုနဲ့မဟုတ်ပဲနိုင်ငံတကာ company နဲ့ရှိနေပါတယ်ဒါပေမဲ့ company အားလုံးထဲမှာတော့ကျွန်တော်တို့ယူတာတော့ကျွန်တော်တို့ company ဘက်က 10% လုံးပဲယူပြီးတော့ driver တွေက 90% လုံးရပါတယ်ခင်ဗျ
အော်ဒါကြိုက်တ
ဲ့တောင်းလို့ပြထားပ
ါဈေးနှုန်းကတဘောမြို့ရီကနေပြီးတော့တဘောတောင်းကလာလောက်သွားနေတယ်ဆိုတက္ကစီသမားရဲ့ပါဇာထဲမှာပဲဈေးရရှိတာ哦ပြီးတော့ဟိုဈေးစစ်တာပါညာကတ်စတမာနဲ့အပေးယူလောက်တာတော့ရှိတာပေါ့နော်ဒါပေမဲ့ဈေးနှုန်းကသူ့ပါဇာထဲမှာရှိတယ်လို့ပဲရေဘူးကရှိတာပေါ့အဲ့တော့ကိုကျော်မင်းဆွေတို့ဒီ Oway Ride အနေနဲ့ကြတော့ဘလို့တတ်မှတ်တယ်လဲဆိုတော့ဘယ်နေရာကနေ point A ကနေ point B ကိုသွားဖို့အတွက်ဘယ်ဈေးကြတယ်ဆိုတော့ဘလို့စံနှုန်းနဲ့တတ်မှတ်တယ်လဲဗျ
ာကျွန်တော်တို့အဓိကဟိုမီတာစနစ်ကိုပဲအခြေခံပြီးတော့ကျွန်တော်တို့တက်ပေးတယ်ဗျာအဓိကတော့ကျွန်တော်တို့စနစ်ကကားပေါ်ပြလိုက်တာနဲ့ကျွန်တော်တို့ဒီမှာ mobile app ကနေပြီးတော့ပဲမီတာချိုးသွားလိုက်တယ်ဗျာအဲ့တော့သူတို့သွားသလောက်ကိုပဲကြားသလောက်ရှင်းသွားရုံနဲ့ဗျာ
Oway Ride ဟာဒီဟိုဘလုံးလုံးစိတ်ချမှုအတွက်လဲရည်ရွယ်တယ်ပေါ့နော်စာတီထောင်ရတဲ့ရည်ရွယ်ချက်ထဲမှာဆိုတော့ဆိုကြပါစို့ Oway Ride စီးတဲ့ customer တယောက်ယောက်ကခီးတဲ့တယောက်ယောက်ကတခု Oway Ride ပေါ်မှာတခုဖြစ်သွားတယ်ဒါမှမဟုတ်တံပိုးကြီးတဲ့ပစ္စည်းတခုကျန်ခဲ့တယ်ဆိုရင် Oway Ride ကတာဝန်ယူတာတဘောကကျန်ခဲ့တဲ့ပစ္စည်းကိုပြန်ပေးတယ်လို့နောက်ဟိုဟာပေါ့ဟိုခီးတဲ့တခုကိုထိလိုက်အောင်ဖြစ်သွားတယ်လို့ပါလို့မတော်မတရားပြုခံရတယ်မတရားဆက်ဆံခံရတယ်ဆိုလို့ရှိရင်ရော company ကနေပြီးတော့အဲ့ဒီဟိုဟာပေါ့ဒီ driver ကိုထိုက်တန်တဲ့အရေးယူမှုရှိသလားရော်ကြီးပေးတာမျိုးပါညာအဲ့လိုမျိုးပေါ့နော်ဟိုဘယ်လိုမျိုး responsibility ရှိပါလဲ
။ဟုတ်ကဲ့။ကျွန်တော်တို့မှာ process ကအဓိကတော့ပြည်မှုပေါ်မှာမူတည်တာပေါ့နော်။ဟိုပုံမှန်အားဖြင့်ကတော့ကျွန်တော်တို့ပြောရတာကပြန်ခဲ့တဲ့စည်းကြီးရဲ့99ရာခိုင်နှုန်းတော့ဒေတာပေါက်ပြန်ရပါတယ်ဗျာ။ကျွန်တော်တို့တကယ်ကိုကားပေါ်မှာတိမ်ပေါင်းများစွာပြန်တဲ့စည်းကြီးတွေပြန်ခဲ့တာလည်းကြုံခဲ့ရပူပါရဲ့။ဖုန်းတွေဆက်ဆိုင်တွေပြန်ခဲ့တာခဏခဏပဲပေါ့နော်။အဲ့ဒါအကုန်လုံးကကျွန်တော်တို့တရားခိုင်နှုန်းပြန်ရတာအဓိကပါလဲဆိုတော့ကျွန်တော်တို့ရဲ့စနစ်မှာဒီကား driver တွေနဲ့ passenger တွေနဲ့ကားပေါ်ရောက်ပြီဆိုတော့ သူတို့ဘယ်ဒရိုင်ဘာနဲ့ပဲပဲစီရသွားနေလဲဆိုတော့ဒေတာကိုကျွန်တော်တို့ကပိန်နေတာပဲအဲ့ဘယ်လိုင်းကောင်းတွေကသွားရဲဆိုတော့ GPS ဒေတာတွေကျွန်တော်တို့မှာရှိနေတာဖြစ်တဲ့အတွက်အချိန်မီးကျော်ကတစ်ခုဖြစ်လာရဲဆိုချက်ချင်း action တွေလုပ်ရတယ်ဗျအဲ့တော့အဓိကကဘာလဲဆိုတော့အရင်တော့အဲ့လိုမျိုးဒီတာမန်တက်စီဒရိုင်ဘာတယောက်အနေနဲ့လမ်းပေါ်မှာအာကော်ပြီးတော့တားရယ်ကော်ပြီးသွားရယ်ဆိုရင်ဘယ်ရင်မောင်းနဲ့ဘယ်ပက်ဂျင်ညာနဲ့တော်ထားလဲဆိုတာဘယ်သူမှမသိတာမရှိဘူးဘယ်သူမှလည်းမသိဘူးစီးသွားရယ်ဆိုတာလည်းဘယ်ကားစီးသွားရယ်ဆိုတာမသိဘူးလို့ driver ကလည်းဘယ်ပက်ဂျင်ညာဆိုတာမသိဘူးကျွန်တော်တို့ကဟိုအားလုံးတယောက်နဲ့တယောက် communicate လုပ်လို့ရအောင်လို့ကျွန်တော်တို့လုပ်ပေးထားရတဲ့ data ကကျွန်တော်တို့မှရှိနေတာဖြစ်တဲ့အတွက်တစ်ခုဖြစ်လာရယ်ဆိုတော့ check in ကျွန်တော်က action လုပ်ရမှာပြန်နောက်တစ်ခု driver ရဲ့ပုံမှန်လည်းကျွန်တော်တို့သူတို့အနေနဲ့ကျွန်တော်တို့တတ်မှတ်ထားတဲ့စီကန်းလေးကိုဖောက်ပြခဲ့တယ်ဆိုလို့ရှိရင်အသေးစားဆိုလို့ရှိရင်ကျွန်တော်တို့စတိုင်းမှာ1နဲ့ပေးတယ်ပြီးရင် control ဆက်ဆန်းလုပ်လိုက်တာပေါ့နော်တပတ်ဆက်ဆန်းလုပ်တယ်နောက်တစ်ချိန်ဖြတ်ပြီးဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ system ထဲကနေပြီးတော့တခါ fire လုပ်လိုက်တဲ့အချိန်တွေဒီကျွန်တော်လုပ်တာရှိပါတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကဒီ company တစ်ခုစလုပ်ပြီဆိုလို့ရှိရင်ဒါ profitability ကတော့ဒါ the bottom line ကတော့ဒါအဓိကအရေးကြီးတာကို company တက်ကဘယ်လိုပဲဖြစ်ဖြစ်သူ့အနေနဲ့ဘယ်လောက်ပဲမုံမြတ်တဲ့စိတ်တွေပဲရှိရှိပေါ့နော်ဒါအများဆုံးရဖို့ကဒါအများဆုံးရမှလည်းဝန်ထမ်းတွေခန့်နိုင်မယ်တော်လုပ်ငန်းတို့ချက်နိုင်မယ်ဆိုတော့ဒီ bottom line ကတော့ရှိတာပေါ့ဆိုတော့ overall company နဲ့အနေနဲ့ကတော့ဒီဟို application တွေအတွက်ရင်းနှီးမြှုပ်နှံခဲ့ရတာနောက်ဒီတခြားဒီကိစ္စရဟိုပေါ့ admin ဘိုင်းတွေမှာဒီနည်းမျိုးနိုင်ငံရတဲ့ဟာတွေဘာတွေ ਨੇ ရှင်းလိုက်လို့ရှိရင်အခုဒါ profitable ဖြစ်ပြီလားအများဆုံးအရာဘယ်လိုပြောလို့ရမလဲအဲ့ဒါကို
ကျွန်တော်တို့ဒီ OA Ryan Lane တခုတည်းပဲပြောမှဆိုလို့ရှိရင်တော့profitable ဖြစ်နေတဲ့အချက်ကိုရောက်ဖို့အများကြီးလိုပါသေးတယ်ခင်ဗျာ